မနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုပြစ်တင်ရှုတ်ချအရေးယူဖို့နဲ့ဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုအမေရိကန်အောက်လွတ်တော်နိုင်ငံသားရေးရာကော်မတီကအတည်ပြုလိုက်ပါတယ်
။ And also I fully support and co-sponsor the second HR 1112Protect Democracy in Burma Act of 2021.
မြန်မာဒီမိုကရေစီကာကွယ်ရေးဥပဒေမူကြမ်းကိုထောက်ခံကြောင်းနဲ့အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုကုလသမဂ္ဂစီမံမှအဖြစ်ပေးအရေးယူနိုင်ရေးအမေရိကန်အစိုးရကိုတောင်းဆိုသွားမှာဖြစ်ကြောင်းနယူးယောက်ပြည်နယ်ကိုစားပြုအောက်လွတ်တော် Republican မှ Gloria Tani ကပြောပါရယ်။ Ohio ပြည်နယ်ကအောက်လွတ်တော်မှ Steve Chabot နဲ့ Michigan ပြည်နယ်ကအောက်လွတ်တော်မှ Andy Levin တို့ဦးဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့ပါတီနှစ်စလုံးကထောက်ခံခဲ့ကြတာဖြစ်ပါရယ်။လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်တော်စုကအတူယက်တီသွားမှာဖြစ်ပြီးမြန်မာပြည်သူတွေကိုထောက်ခံအားပေးဖို့လုပ်ဖို့ကံပတ်တွေနဲ့ဆက်ပြီးလက်တွဲလှုပ်လှုပ်သွားမယ်လို့လည်း Republican ကိုယ်စားလှယ် Chabot ကပြောပါရယ်။တမရောကဖွံ့ဖြိုးစမြန်မာဒီမိုကရေစီစနစ်ကိုဆွဆွရွရွဖျက်လို့ဖျက်ဆီးလုပ်ပစ်ပေမဲ့မြန်မာပြည်သူတွေအပေါ်မှာသူ့အနေနဲ့ယုံကြည်မှုရှိကြောင်းဒီမိုကရက်ကိုယ်စားလှယ် Andy Levin ကပြောပါရယ်။အာဏာရှင်စနစ်ကိုပြန်လည်သွားရကလက်ခံနိုင်စရာဖြစ်တယ်ဆိုတော့ကိုမြန်မာစစ်တပ်တီအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့အမေရိကန်ပြည်ထောင်စုတို့ကလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါရယ်။အောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှာပဲမြန်မာဒီမိုကရေစီကာကွယ်ဥပဒေမူကြမ်း2021ကိုလည်းဒီတစ်ပတ်ထဲမှာတင်သွင်းထားပါရယ်ခင်ဗျ။